American Tamara Donald Trump ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာဆွေးနွေးပြောဆိုမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။ Tamara အဖြစ် Donald Trump ချမ်းသစ်စာချိန်ဆမှုနောက်ပိုင်းခေါင်းဆောင်နှုတ်ထုတ်ရဲ့ပထမဆုံးအချိန်တယ်လီဖုန်းဆက်သွယ်ပြောဆိုမှုဖြစ်လာမှာပါ။ Israel Palestine အခြေအနေ Syria နဲ့ Iran ရဲ့ချင်းချောက်မှုတို့အပေါ်ဆွေးနွေးဖို့စီစဉ်ထားတယ်လို့ Israel ဝန်ကြီးချုပ် Netanyahu ကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုထားပါတယ်။တမရထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းမှာကတည်းကအစ္စရေးကိုအခိုင်အမာထောက်ခံမှုပြောဆိုထားသလိုအငင်းပွားနေတဲ့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့လည်းပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲအရှိဂျေရုဆလင်တွင်အခြေချအင်အား3ခုမှာအင်အားပေါင်း960ကျော်ကိုအစ္စရေးကဆောက်လုပ်ခွင့်အတည်ပြုခဲ့ပါတယ်။အင်အားဆောက်လုပ်ခွင့်အတည်ပြုချက်တွေကိုအမေရိကန်တမရဘရက်ကိုဘားမှအစိုးရတက်တန်းကုန်တဲ့အထိဆိုင်ငံထားခဲ့ရတယ်လို့ဒေသနယ်အားအဆောက်အုံနဲ့စီမံကိန်းကော်မတီရဲ့အကြီးအကဲဒုတိယမြို့တော်ဝင်က Israel Radio ဌာနကိုပြောပါရယ် Israel တို့ကတိမ့်ပိုင်နေမြေတွေပေါ်မှာအခြေချအင်အားတွေတည်ဆောက်နေတာတွေကိုအဆုံးသတ်ဖို့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တို့ကမဲမပေးဘဲနေခဲ့တဲ့အပေါ် Israel ဝန်ကြီးချုပ် Netanyahu စိတ်ဆိုးဒေါသခတ်ခဲ့ပါတယ်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအမေရိကန်တို့ကမဲမပေးခဲ့တာကြောင့်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်အရှိဂျေရုဆလင်နဲ့အနောက်ဘက်ကန်တို့ကအခြေချအင်အားတွေမှာအစ္စရေး၅သိန်းကျော်နေထိုင်နေတာကိုတော့နိုင်ငံအများစုကတရားမဝင်ဘူးလို့ရှုမြင်ထားတာဖြစ်ပါတယ်